Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016ခုနှစ်ဇန်နဝါရီလ1ရက်တောက်ကြနေမနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မင်္ဂလာနှစ်သက်ပါဒီမနေ့စီစဉ်မှုဖြစ်ကျမနန္ဒာချမ်းကတင်ဆက်ပေးပါမယ်
ပေးမှာပါ2016ခုနှစ်နှစ်သက်ကူတော့မဲ့အချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံမှာမကြခင်ချက်အောက်တမဲ့လွတ်လပ်ရေးနေ့အတွက်ဆုမွန်ကောင်းတောင်းလွှာတောင်းပေးခဲ့ပါတယ်အမေရိကန်နိုင်ငံမှာနှစ်သက်ကြိုတဲ့ပွဲမှာတိုက်ခိုက်ဖို့အတွက်စီစဉ်နေသူတူကိုနယူးယောက်မှာဖမ်းဆီးလိုက်ပါပြီ2015ခုနှစ်ဟာရွှေပြောင်းဒုက္ခတဲ့အသေးအပြောက်အများဆုံးနှစ်တစ်နှစ်ဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမန္တန်တိုင်
းဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွေနားဆင်ကြရမှာကတနစ်စာမြန်မာနိုင်ငံရေးတုံသက်ချက်ပါအ
ခြေ6နေတာကတုံသက်တွေမဟုတ်ကြည့်ဆက်ခဲ့တော့ကြောက်နေတာဗျတုံသက်ကဆိုရင်သူကတထေတော့ခင်းနေတာဗ
ျဒါကတော့မနေ့ကအကုန်ဆုံးသွားပြီဖြစ်တဲ့2015ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာတွေထူးထူးခြားခြားဖြစ်ခဲ့တယ်လဲဒီလိုထူးခြားတဲ့ဖြစ်ရပ်တွေကနေအခုကြာရောက်တဲ့2016ခုနှစ်မှာဘလို့အကျိုးဆက်တွေရှိလာနိုင်မလဲမကြခင်မှာအကျယ်တဝင့်နားဆင်ကြပါမယ်ရှင်ဒီနောက်မှာတော့ VOA သောရရှင်တွေအတွက်နှစ်သစ်ကူးတေးလက်ဆောင်ပြင်အင်္ဂလိပ်အီရီယန်3သင်ကန်းစာစီစဉ်တဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်
အခုချိန်ဟာမြန်မာနိုင်ငံမှာ2015ခုနှစ်ဟောင်းကုန်လို့နှစ်သက်အခါသမယဖြစ်ပါတယ်။2016ခုနှစ်သက်ကူတော်မယ့်အချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံမှာမကြခင်ချက်အောက်တော်မယ့်လွတ်လပ်ရေးနေ့အတွက်တောင်းလွှာပေးပို့ခဲ့ပါတယ်။ January 4ရက်နေ့မှာကြောက်တဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတအိုဘားမားနဲ့အမေရိကန်ပြည်သူများကိုစားဆုတောင်းမေတ္တာပို့တာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ68ကြိမ်မြောက်ကြာရောက်မဲ့မြန်မာလွတ်လပ်ရေးနေ့မတိုင်မီ November 10ရက်နေ့ကတမိုင်းဝင်ပါလီမန်ရွေးကောက်ပွဲကြီးပြီးစီးခဲ့တယ်လို့အဲ့ဒီရွေးကောက်ပွဲမှာပထမကြိမ်မဲပေးခွင့်ရသူတွေအပါအဝင်တန်းပေါင်းများစွာသောပြည်သူတွေဟာဒီမိုကရေစီပုံမပြီးပြင်ပြီးငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုဆုပ်ကိုင်နိုင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ဒီပန်းနိုင်တွေစီကိုချီတက်ရမှာမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံမြဲထောက်ခံသွားမှာဖြစ်ကြောင်းနဲ့ဒီမိုကရေစီဆောက်ဝင်တွေခိုင်မာရေးလူခွင့်ရေးတွေတွန်းမြင်ကာဝေးရေးနဲ့ကျေပြန့်ပြီးအားလုံးအကျိုးရှိစေမယ့်စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်ဒါအပြင်မြန်မာပြည်သူတရလုံးအခုနှစ်တည်းမှာငြိမ်းချမ်းသာယာဝပြောပြီးဘေးရန်ကင်းဝေးကြစေဖို့လဲဆုမွန်ကောင်းတောင်းပေးထားပါတယ်
။ကဘာတဖွန်းကပြည်သူတွေဟာမီရှူမီပန်းဖောက်တာတွေပါတီပွဲကျင်းပတာတွေနဲ့အခြားပွဲတော်တွေလုပ်ပြီးနှစ်သက်ကူကြော်စုံနေချိန်မှာအချို့နေရာတွေမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာမှာစိုးရိမ်လို့နှစ်သက်ကူကြော်စုံပွဲတွေဖျက်သိမ်းထားပါပါတယ်။2016ခုနှစ်ရဲ့မနက်ခင်းကိုပထမအဆုံးကြုံတွေ့ရမယ့်မြို့တစ်မြို့ဖြစ်တဲ့ဆစ်ဒနီမြို့ရဲ့စိတ်ကမ်းမှာအကြီးမားဆုံးမီရှူမီပန်းပစ်ဖောက်ပွဲကိုပြုလုပ်ခဲ့ပြီးတော့12မိနစ်ကြာတဲ့ဒီမီရှူမီပန်းပစ်ဖောက်ပွဲမှာပိုင်ရိုတက်နစ်ယန်9တန်လောက်အသုံးပြုထားပြီးအမေရိကန်ဒေါ်လာ 5.1 တန်ကုန်ကျခဲ့ပါတယ်။ဟောင်ကောင်ဗစ်တိုးရီးယားစိတ်ကမ်းမှာလည်းအလားတူကြီးမားတဲ့မီရှူမီပန်းပစ်ပေါက်ပွဲကိုကျင်းပခဲ့ပါတယ်။ရုရှားမှာတော့နှစ်သက်ကိုစုဝေးကြိုဆိုလို့ရှိတဲ့မော်စကိုမြို့ရဲ့အထိမ်းမှန်ရင်းမြစ်နီကိုအာဏာပိုင်တွေကပိတ်ထားလိုက်ပါတယ်။ရုရှားနိုင်ငံဟာဆီးရီးယားမှာဘုံကျဲတိုက်ခိုက်တာနဲ့ပြီးခဲ့တဲ့အောက်တိုဘာလကအီဂျစ်မှာရုရှားခီးတဲ့တင်လင်းပြစ်ချခံခဲ့တဲ့အဖြစ်အပျက်တွေနောက်ပိုင်းအကြမ်းဖက်မှုဖြစ်မှာကိုစိုးရိမ်ပူပန်မှုရှိနေလို့ခုလိုလှုံ့ဆော်လိုက်တာလို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာလည်းနှစ်သက်ကိုကြိုဆိုပွဲအတွင်းအကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်ကိုရဲတပ်ဖွဲ့ကဖော်ထုတ်နိုင်ခဲ့တဲ့အတွက်လုံခြုံရေးကိုတိုးမြင့်ထားပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့အကြမ်းဖက်မှုဖြစ်လာမှာကိုစိုးရိမ်တာကြောင့်မြို့ရဲဘရက်ဆဲမှာပြုလုပ်တဲ့နှစ်သက်ကူညာပျော်ပွဲရွှင်ပွဲအစီအစဉ်တွေကိုဖျက်သိမ်းလိုက်ပါတယ်။ပဲရစ်မြို့မှာတော့နာမည်ကျော်ရှောင်ဇေလီဇေလမ်းမမှာမီရှူမီပန်းပစ်ဖောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပေမဲ့အောင်မုတ်ဦးမှာပြုလုပ်မဲ့ live show ကိုတော့ဆက်လက်ပြုလုပ်မယ်လို့ဆိုပါတယ်
။ကမ္ဘာအကြီးအကျယ်ဆုံးနှစ်သက်ကူမီရှူမီပန်းဖောက်တဲ့နေရာတစ်နေရာဖြစ်တဲ့ Arab Sabwa မြန်နိုင်ငံ ကဒူဘိုင်းမှာစက်သပရီနေနှောင်းပိုင်းကအထက်63တက်ပါတယ် address hotel မှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်လူတွေကိုဘေးလွတ်ရာရွှေ့ပြောင်းစေခဲ့ပါတယ်နေ့တည်းကူးပွဲတော်အတွက်ဒူဘိုင်းမှာလူပေါင်းသန်းချီပြီးရောက်နေချိန်မှာအခုလိုမီးလောင်ခဲ့တာပါကနူးသတင်းတွေရအနည်းဆုံးလူပေါင်း14ဦးလောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ် Arab ဆော်ဘွန်များနိုင်ငံကအာဏာပိုင်တွေကတော့အခုမီးကို60ရာခိုင်နှုန်းလောက်နှိမ့်သက်နိုင်ပြီလို့ပြောပါတယ်ဒေသဆန္ဒကြီးည9နိုင်ခွင်းမှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးအဲ့ချိန်ကဟိုတယ်မှာနေ့တည်းကူးအကျိုးပွဲတော်လာပရိသတ်တွေနဲ့ပြည့်နေတာပါဒီဟိုတယ်ဟာကမ္ဘာအမြင့်ဆုံးမိုးမျော်တိုက်ကြီးဖြစ်တဲ့ Burj Khalifa နဲ့လမ်းတစ်ဖက်တစ်ချက်မှာရှိပြီးအဲ့ဒီမျော်စင်ကတော့မီးမလောင်ပါဘူးပေပေါင်း6225ပေမြင့်နဲ့ Burj Khalifa မိုးမျော်တိုက်ကြီးဟာပါရှန်ပင်လယ်ကွေ့ကဒူဘိုင်းလူလုံကျွန်းဆွယ်မှာတည်ရှိပြီးကျွန်းဆွယ်တစ်လျှောက်2016ခုကြိုဆိုတဲ့ထူးခြားဆန်းပြတဲ့မီးနှစ်အစိတ်ကြားမီးရှို့မီးပန်းဖောက်ဖို့စီစဉ်ထားတာပါအခုမီးလောင်မှုဟာ address hotel အထက်20အတော်ထိလင်းမြန်စွာပြန့်နှံ့သွားပြီးညမောင်လွှမ်းချိန်လောင်ကျွမ်းတဲ့မီးကိုအဝေးကနေမြင်နေရပါတယ်မီးဟာအခုထိလောင်ကျွမ်းဆဲဖြစ်ပြီးစပြီးလောင်ကျွမ်းတဲ့အကြောင်းရင်းကိုမသိရသေးပါဘူး
နှစ်သက်ကူကြိုဆိုပွဲမှာ S အချမ်းဖတ်အဖွဲ့အတွက်ရည်စူးပြီးအရက်သားတွေကိုတတ်ဖြတ်ဖို့စီစဉ်နေတယ်ဆိုတဲ့စွဲချက်နဲ့အမေရိကန်နိုင်ငံနယူးယောက်ပြည်နယ်မှာနေထိုင်သူတို့ကိုဖမ်းဆီးထားတယ်လို့အမေရိကန်တရားရေးဌာနကပြောလိုက်ပါတယ်။အသက်25နှစ်အရွယ်ရှိတဲ့ Emmanuel L. Lutzman ကို IS အဖွဲ့အတွက်ရုပ်ဝတ္ထုပစ္စည်းတွေထောက်ပံ့ကူညီဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့စွဲချက်နဲ့ကြာသာပတေးနေ့ကကနအူးရုံးတင်ဆက်ဆဲခဲ့တယ်လို့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားရုံးမှတ်တမ်းတွေအရတရားခဏ်ဟာပြပ IS အဖွဲ့ဝင်တွေစီကညွှန်ကြားချက်တွေရရှိခဲ့ပြီးနယူးယောက်မြို့ကရိုချက်စတာမြို့ကစားတောက်ဆိုင်တွေမှာအရသာပြည်သူတွေကိုလက်နက်ကင်တိုက်ခိုက်ဖို့စီစဉ်ထားတယ်လို့ထုတ်ပြန်ချက်ကဆိုပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်2015ခုနှစ်ဟာမြေထဲပင်လယ်ကိုဖျက်ပြီးဥရောပတွားရောက်ဖို့ကြိုးစားကြတဲ့ရွှေပြောင်းဒုက္ခတဲ့အသေးအပြောက်အများဆုံးနှစ်တနည်းဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းချေချသူများဆိုင်ရာအဖွဲ့ကြီးကပြောပါတယ်2014ခုနှစ်တုန်းကဒီလိုကြော်ဖြတ်သူပေါင်း3,290တေဆုံးပြီးဒီနှစ်မှာတော့တေဆုံးသူပေါင်းက3,980ကျော်ရှိမယ်လို့ခန့်မှန်းထားတာပါ2015ခုနှစ်အတွင်းကမ္ဘာတလောတေဆုံးခဲ့တဲ့ရွှေပြောင်းဒုက္ခသည်ပေါင်းက5,350ကျော်ရှိပြီးအရှိတောင်အာရှဒေသမှာတော့ဘင်္ဂလားပင်လယ်အော်မုတ်တမပင်လယ်နဲ့မလေးရှားနဲ့ထိုင်းပင်လယ်ပြင်တွေမှာတေဆုံးတဲ့ရွှေပြောင်းဒုက္ခသည်ပေါင်း800တဲ့မနည်းရှိမယ်လို့ဆိုပါတယ်ဒါပြင်အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကမက္ကဆီကိုဘက်မှာတည်ဆောင်ရသူပေါင်းက300လောက်ရှိနေတာပါ။အ
ီရန်နိုင်ငံရဲ့တာဝေးဒုံးကျူပြည်လက်မှုစမ်းသပ်မှုအပြီးမှာအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုအသစ်တွေလုပ်မယ်လို့ချင်းချောက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အီရန်သမ္မတဟူဆန်ရိုဟိုင်းနီကအီရန်ရဲ့တာဝေးပြည်ဒုံးကျူအစီအစဉ်ကိုတိုးချဲ့ဖို့သူ့ရဲ့ကာကွယ်ဝင်ကြီးကိုအမိန့်ပေးလိုက်ပါတယ်။အမေရိကန်နိုင်ငံအနေနဲ့အီရန်ရဲ့ကိုယ့်ကိုခုခံပါကာကွယ်ပိုင်ခွင့်ကိုတရားမဝင်နှောက်ယှက်ဖို့စက်ပြီးစူးစမ်းနေမယ်ဆိုရင်အီရန်ရဲ့ဒုံးကျူစွမ်းရည်ကိုတိုးမြင့်စေမယ့်အစီအစဉ်တွေကိုစတင်ရလိမ့်မယ်လို့ရိုဟိုင်းနီကကြာတာပရင်းနီကပေးပို့ခဲ့တဲ့ Twitter message မှာဖော်ပြထားတာဖြစ်ပါတယ်
။တူရကီစစ်တပ်ကတပ်သားတွေအီရတ်မြေပေါ်ကနေအများဆုံးဆုတ်ခွာပေးဖို့အီရတ်ဝန်ကြီးချုပ်ဟာဒီအယ်အဘော်ဒီကထပ်မံပြောကြားလိုက်ပါတယ်။အဲဆစ်သွေးကြောတိုက်ခိုက်ရေးသမားတွေတူရကီနဲ့ဆီးရီးယားနယ်စပ်ရှိနေတဲ့တူရကီကသူ့ရဲ့စစ်တပ်ကိုအီရတ်နယ်မြေအတွင်းပိုင်းနဲ့ဘာကြောင့်ဆစ်လွတ်တယ်ဆိုတာကိုတူရကီဝန်ကြီးချုပ်အာမက်ထက်ဒါဗူဂိုလူနဲ့ဗုဒ္ဓဟူးနဲ့တယ်လီဖုန်းပြောကြားရမှာအီရတ်ဝန်ကြီးချုပ်ကမေးခွန်းထုတ်ခဲ့တယ်လို့အီရတ်အစိုးရရုပ်သံကပြောကြားခဲ့ပါတယ်။
2013ခုနှစ်ကဘာသာတရားမယုံကြည်တဲ့ဘလော့ဂါတဦးကိုတပ်ဖြတ်ခဲ့တဲ့အမှုနဲ့ဆက်ဆက်နေတဲ့လူနှစ်ဦးကိုကြာသာပတေးနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကတရားရုံးတရုံးကတည်တံချမှတ်လိုက်ပြီးအခြား6ဦးကိုထောင်ဒဏ်တွင်အသေးစိတ်ချမှတ်လိုက်ပါတယ်။ဘာသာတရားကိုစော်ကားတယ်လို့စွပ်စွဲခံရတဲ့စာရေးသားသူတွေအပေါ်မှာအကြမ်းဖက်မှုဖမ်းဆီးမှုနဲ့ချိန်းချောက်မှုတွေနှစ်တော်ကြာမြင့်တက်လာခဲ့ပြီးတဲ့နောက်ဘလော့ဂါအာမက်ရာဂျစ်ဂျိုင်ဒါဟာသူ့ရဲ့နေအိမ်အနီးမှာဓားတွေဆွဲကင်ထားတဲ့တိုက်ခိုက်သူတွေကတပ်ဖြတ်တာခံခဲ့ရတာပါ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA Internet ဆာမျက်နှာပြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့ကုံဆုံးသွားပြီဖြစ်တဲ့2015ခုနှစ်အတွင်းမြန်မာနိုင်ငံမှာထူးထူးခြားခြားဘာတွေဖြစ်ပျက်ခဲ့သလဲ။အခုကြာရောက်တဲ့2016မှာအဲ့ဒီရဲ့အကျိုးဆက်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုဆက်ကြည့်အောင်ပါ2015ခုနှစ်အတွင်းမြန်မာနိုင်ငံမှာအရေးကြီးတဲ့အပြောင်းအလဲနဲ့ဖြစ်ရပ်တွေပေါ်ပေါက်ခဲ့ပေမဲ့
ဒီဖြစ်ရပ်တွေကနေအကောင်းဘက်ကိုဥတီတဲ့ရလက်တွေပေါ်ပေါက်လာဖို့ကတော့စောင့်နေရဆဲဖြစ်တဲ့အကြောင်း VOA မြန်မာပိုင်းအစီအစဉ်ကဥကျော်စံတာကအသုံးသက်ထားပါတယ်ရှင
်2015ခုနှစ်ဟာမြန်မာသမိုင်းမှာအင်မတန်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ဆယ်စုနှစ်ပေါင်းများစွာဆက်အာဏာရှင်စနစ်အောက်ကြောက်ရွံ့နေခဲ့ပြီးတဲ့နောက်ပါတီစုံအထွေထွေရွေးကောက်ပွဲကြီးတရားကျင်းပနိုင်ခဲ့တာဟာဒီနှစ်ရဲ့ထူးခြားချက်တရဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ရဖြစ်တဲ့တိုင်းရင်းသားပြဿနာနဲ့ဒီမိုကရေစီဖြစ်ထွန်းရေးတို့အတွက်အပြေဟုတ်မဟုတ်ဆိုတာကိုတော့ယတိပြမပြောနိုင်သေးပါဘူး။တိုင်းရင်းသားပြဿနာပြည်လဲရေးအတွက်လှုပ်ဆောင်ကြိုးပမ်းမှုတွေကိုတော့2015ခုနှစ်မှာခက်ဆက်ဆိတ်တွေ့လာရပါတယ်။တိုင်းရင်းသားတွေအဓိကလိုချင်နေတဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိစ္စကိုအစိုးရဘက်ကလက်ခံဖို့တွန်းဆုတ်နေပါတယ်။ဖက်ဒရယ်မှုကတော့ရေပူရအဖြစ်လက်ခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးပြီးတော့ရလာတဲ့သဘောတူညီချက်နဲ့အညီအကောင့်ထဲပေါ်သွားမယ်လို့ဆိုနေပါတယ်။တိုင်းသားတွေကတော့အာဏာပိုင်တွေအနေနဲ့သူတို့လူချင်းတဲ့ပုံစံကိုလက်ခံမဲ့ပုံမပေါ်ဘူးလို့တွက်နေကြပါတယ်။တိုင်းသားခေါင်းဆောင်တို့ဖြစ်တဲ့နိုင်ငံသားကတော့အခုလိုသုံးသပ်ပြောဆိုပါတယ်
။သူရနဲ့တိုင်းသားလက်နဲ့ကြိုက်ဖွဲ့ကြီးတွေကြားမှာဖြစ်ပွားနေတဲ့လက်နဲ့ကြိုက်မှုသက်သာနိုင်ငံရေးပြဿနာပေါ်မှာအခြေခံတာဖြစ်တယ်။ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းပြည့်ပြည့်စုံဆွေးနွေးပြင်ဆင်ရန်လက်နဲ့ကြိုက်မှုသက်သာကိုသူတို့အညာဆဲဖို့လိုပါလေ။တိုက်ပွဲတွေဆက်ဖြစ်နေရင်တွေ့ဆုံတွေ့မျိုးပွဲဟာအောင်မြင်မှုတွေပဲပါ
။မြန်မာနိုင်ငံရဲ့ပြည်နာပြည်လဲရေးအတွက်အဓိကကြားတဲ့ခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲကိုလည်း2015ခုနှစ်ဦးပိုင်းမှာကျင်းပခဲ့ပါတယ်။ဒါပေမဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှင်မန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့လွှတ်တော်တွင်တိုင်းရင်းသားပါတီတွေကိုကိုစားပြုတဲ့ဒေါက်တာအင်းမောင်တို့ရဲ့ဆွေးနွေးပွဲကဘာအဖြစ်မှပေါ်ထွက်မလာခဲ့ပါဘူးဒီဆွေးနွေးပွဲအတွင်းလူတွေအများဆုံးစိတ်ဝင်စားခဲ့ကြတာကတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ရဲ့အပြုအမူဆက်ဆံရေးပဲဖြစ်ပါတယ်တွေ့ဆုံပေမဲ့ဘာမှအနစ်စရာမရှိဘူးဆိုတဲ့ကြောင့်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြန်ပြောခဲ့ပါတယ်2015နှစ်ဦးပိုင်းမှာမြန်မာနိုင်ငံရဲ့ပြည်ထောင်စုရဲ့အတွက်ဖြစ်မထွက်ပဲရှိနေစေဖြစ်တဲ့အပြင်အနှုတ်လက္ခဏာပြတဲ့ဖြစ်ရပ်တွေတောင်ဖြစ်ပေါ်လာခဲ့ပါတယ်။တိုင်းရင်းသားတွေအတွက်ပြည်တွင်းမှာသမဂပြည်ပဆက်ဆံရေးကိုပါထိခိုက်စေတဲ့ပြဿနာတစ်ရပ်ကတော့ကုကံပြဿနာပဲဖြစ်ပါတယ်။ရခိုင်စစ်အစိုးရနဲ့အပေးအယူမတည့်တော်လို့မောင်းထုတ်ခံနေခဲ့ရတဲ့ဖုန်ကြားရှင်ရဲ့တပ်ဖွဲ့တွေဟာဖေဖော်ဝါရီလ15ရက်နေ့ညမှာမော်တော်ယာဉ်အများအပြားကိုအုံပြူပြီးလောက်တိုင်မျိုးအတွင်းဝင်ရောက်လာကြပါတယ်။အငိုက်ဖမ်းတိုက်ခိုက်ခဲ့တဲ့အတွက်အစိုးရတပ်ကအရာရှိစစ်သည်အများအပြားကြာဆုံးခဲ့ရပါတယ်။ဒီတိုက်ပွဲမှာအငိုက်မိတော်တဲ့အတွက်မြန်မာစစ်တပ်အဖို့ဂုံသိက္ခာအထူးကြာဆင်းခဲ့ရတဲ့အပြင်တရုတ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်ပြဿနာတရုတ်ဘက်ကိုကြီးစံကြားရောက်ပောက်ကွဲပြီးလူတွေသေဆုံးခဲ့ရတဲ့ပြဿနာတွေကြောင့်မြန်မာတရုတ်ဆက်ဆံရေးကိုလည်းထိခိုက်ခဲ့ရပါတယ်ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးမြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးအလားအလာကိုအမျိုးမျိုးသုံးသပ်ပြောဆိုနေကြခြင်းမှာရုတ်တရက်ပေါ်ထွက်လာခဲ့တဲ့သတင်းတရားကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တရုတ်ပြည်ကိုသွားရောက်တဲ့ကိစ္စပဲဖြစ်ပါတယ်နိုင်ငံတော်အကြီးအကဲဧည့်သည်တော်များကိုသာလက်ခံကျူဆိုတဲ့အဆောင်အယောင်အစင်တန်းမျိုးနဲ့အတိုက်ခံခေါင်းဆောင်လူတောင်အတိုင်းအတိုင်းသတ်မှတ်နိုင်တဲ့လွှတ်တော်အမတ်တူဖြစ်သူဒေါအောင်ဆန်းစုကြည်ကိုတရုတ်သမ္မတကဖိတ်ကြားကျူဆိုခဲ့တဲ့ဒီဖြစ်ရပ်ဟာဒေါအောင်ဆန်းစုကြည်ရဲ့အနာဂတ်အလားအလာကိုရှင်းပြနိမိတ်ပြလိုက်သလိုပါပဲမကြခင်သူမအနာရလာတဲ့အခါနှစ်နိုင်ငံဆက်ဆံရေးပြည်လဲစေဖို့တရုတ်တို့ဘက်ကကြိုတင်အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူကတညီတညွတ်ထဲဆိုခဲ့ကြပါတယ်2015အစောပိုင်းအနှုတ်လက္ခဏာဖြစ်ရနောက်တစ်ခုကတော့ပညာရေးစနစ်ပြုပြင်ဖို့ညဉ့်ညံ့သောဆန္ဒပြတောင်းဆိုတဲ့အကြောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ကိစ္စပဲဖြစ်ပါတယ်။ February လမှာစတင်ခဲ့တဲ့ဒီအကြောင်းသားလှုပ်ရှားမှုကတနင်္ဂနွေလုံးကိုပြန့်နှံ့သွားခဲ့ပါတယ်။
ကျွန်တော်တို့ကျောင်းသူကျောင်းသားတွေအကြမ်းဖက်ဖြိုခွဲမှာမလိုလားဘူး။ဒါပေမဲ့ကျွန်တော်စိုးရင်လာတော့မဟုတ်ဘူး။မလိုလားတာ။ဘာလို့လဲဆိုတော့ကျွန်တော်တို့အကြမ်းဖက်ဖြိုခွဲလို့ရှိရင်ကျွန်တော်တို့တောင်းဆိုနေတဲ့ဒီမိုကရေစီပညာရေးကိုဒါတော့အစိုးရဘက်ကမျက်ပွဲပြလိုက်တာဖြစ်တယ်
။ဆောင်ခေါ်ဆောင်စင်နှစ်ခုနေကနေဖက်ဒီပုံထဲမှာပါအာနာကိုအတင်းအရမသွတ်သွင်းပြီးတော့တိုင်းပြည်ကိုအာနာတိုင်းလာတာအားလုံးပြည့်မြင်ပါပဲ
ဒီဆန္ဒပြတဲ့ကျောင်းသားတွေမလအတွင်ရငူကိုချစ်တက်လာတဲ့အခါလုံလုံရေးတော်ဖွဲ့ဝင်တွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့ကြတာဖြစ်ပါတယ်ကျောင်းသားတွေရဲ့မှန်ကန်တဲ့တောင်းဆိုချက်တွေကိုအာနာပိုင်းတွေလက်မခံနိုင်တာသူတို့တွေအတိတ်ကကျူးလွန်ခဲ့တဲ့ကျောင်းသားသက်ဖြတ်မှုတွေရဲ့တဆေချောက်လှန့်ခြင်းခံရလို့ပဲဖြစ်တယ်လို့ကျောင်းသားခေါင်းဆောင်ဟောင်းတချို့ကမှတ်ချက်ပေးပြောဆိုခဲ့ကြပါတယ်။
ကျောင်းသားနဲ့ပြည်လေဘုရားဆွဲပါနဲ့ကျွန်တော်တို့ကျောင်းသားဆိုတာကျွန်တော်တို့ကျောင်းသားဘုရားဆ ကျွန်တော်တို့ကညာလူလူဆက်ဆံတာမဟုတ်ပါဘူးကျွန်တော်တို့ကကျောင်းသားတွေကဂျန်ဝင်းဖီတောင်းလို့ကျင်းတယ်လိုရမှုလို့ကျင်းတယ်အဲ့ဒါကိုကျွန်တော်တို့ကနားလည်မှုရပါတယ်ဗျာဟုတ်ကတစ်ချိန်ချောက်နေတာဗျာခမကျောင်းသားတွေမဟုတ်ကြည့်တက်ခဲ့တော့အခုအဲ့ဒီအိစားနဲ့ကြောက်နေတာဗျာသမက်ကဆိုရင်သူကတစ်ချိန်တော့ထင်းနေတာဗျာသမက်ကဆိုတာခေါ်စကားပါဗျာဟုတ်ကဲ့
ရန်ကုန်တက္ကသိုလ်ကျောင်းသားခေါင်းဆောင်ဟောင်းကွယ်လွန်သူဦးဇာပန်ပြောသွားခဲ့တာဖြစ်ပါခင်ဗျာ။ဒါပြင်2010ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၄သုံး၆ကာကြီးပြင်ဆင်ရေးကိုပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရွေးကောက်ခံမဟုတ်တဲ့တပ်မတော်သားကိုယ်စားလှယ်တွေပယ်ချလိုက်ခြင်းဟာလဲစစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်ရေးအာရုံသွားစီတဲ့ဖြစ်ရတခုပါပဲ။ဒါပြင်တပ်မတော်ကိုယ်စားလ Kula Damaga Luke, two goose, Miss Jan Hiligo. Masu in Sierra, Mabada Ubris, Gentanes, Glonton Nungbi, Wipangere, Kula Damaga Luke, Mahamini, Zaid Rad Al Husenga, Dikisa, Chokchabo, Tonsulade, in Pippara. Miss Jan Hili, Sidu, Yoshi Larek, come out, Tongman, Chia, Didagan, Bidumiale, Lambo, Trek, Congress, and Abjaga Yavare. အဲ့ဒီနောက်ကျန်းခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာသမ္မတဦးသိန်းစိန်နဲ့လွှတ်တော်ဥက္ကရာဦးရှင်ပန်းတို့ရဲ့ရှင်ပြိုင်မှုကပုံမထင်းရှားလာနေပါတယ်ဝေဖန်သုံးသက်ချက်တွေအမျိုးမျိုးနဲ့ခံမှန်းပြောဆိုချက်တွေလည်းပေါ်ထွက်လာခဲ့ပါတယ်ဒီလိုသုံးသက်ခံမှန်းနေရတဲ့အတိုင်းပါပဲ 巴蒂塔那就上任嘛，新年之瑞，他上任他上不顾呀喽，天就塌了。人家讲，爷爷上进奥巴马，乌什曼乌亚鲁个孙子开巴嘞。而你那，你这就怎么没有去打查查开巴嘞？Democracy破产变的巴嘞，虽然安那亚巴蒂耶，Democracy根本比安那新生到第六亚哈，你妈比都瑞咱们个个巴个话，人就出事啊，撇拉开的路。 နောက်တက်လာတဲ့လူတိုင်းနဲ့ခေါင်းဆောင်တချို့နဲ့အတူကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းလွန်စွာသိခါကြဆင်ခဲ့ရပါတယ်။အဲဒီကလာဝန်ကြီးမှာပဲလူတွေစိတ်ဝင်စားခဲ့ကြတဲ့ကြံ့ခိုင်ရေးပါတီရဲ့တခြားဖြစ်ရတစ်ခုကတော့သူတို့ပါတီမှာအစင်အဝါကြီးမားလာတဲ့ဗဟုအကြံပေးပုဂ္ဂိုလ်ဦးအောင်သောင်းကွယ်လွန်တော်တဲ့တရင်ပဲဖြစ်ပါတယ်။အဲဒီနောက်မှာတော့လူတိုင်းမျှော်လင့်ဆောင်စားနေကြတဲ ာအရေးအတွက်ကန့်သက်ချက်စားတဲ့ကန့်သက်ချက်တွေကြောင့်မကျင့်သက်တဲ့ညှိတွက်တဲ့တွေလည်းကြားခဲ့ရပါတယ်ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့နိုင်ငံတကာအဖွဲ့တွေကိုဖိတ်ကြားပါမယ်လို့အစိုးရကကြေညာထားသည့်တိုင်အောင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားဆိုတာလူတိုင်းသံတရားဝင်နေခဲ့ကြတာပါပြည်ထောင်စုရွေးကောက်ပွဲကမရှင်ဥက္ကဋ္ဌဦးတင်အေးကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရပါစေမယ်ဆိုပြီးအကြိမ်ကြိမ်အမှတ်ခံခဲ့ပါတယ
်ကျွန်တော်ဘက်ကတော့ဟုတ်လားလွတ်လပ်တရားမျှတရွေးကောက်ပွဲကြီးဖြစ်ဖို့ဖြစ်မယ်ကျွန်တော်တိုင်နေတဲ့နေမယ်ခဲလို့ချင်းချက်ကဘယ်နဲ့ဆုံးလဲတိုင်လာရင်ဥပဒေနဲ့ညီဆုံးရမယ်ဒါဥပဒေညီဆုံးကြ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးတော့ကျင်းပတယ်ဆိုကြတာတရားမျှတဖို့ဆိုတာမဖြစ်နိုင်တော့ဘူးလွတ်လွတ်လပ်လပ်မဲ့ပေးခွင့်ရှိမယ်မရှိဘူးဆိုတဲ့အချက်တွေကိုပဲကြည့်ပြီးစောင့်ကြည့်ရတော့မှာဖြစ်တယ်လို့အမေရိကန်ဘက်ကယူဆနေကြတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်ထူနာကတော့
We think that a credible parliamentary election will serve as an important step.
ရွက်ကောက်ပွဲလွတ်လပ်ပြီးတရားမျှတဖို့ဆိုတာဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတယ်ဆိုတာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရွက်ကောက်ပွဲအောင်မြင်ရေးအတွက်ထောက်ပံ့ကူညီသွားမယ်ဆိုတာကတိပေးပြောကြားသွားခဲ့ပါတယ်။ရွက်ကောက်ပွဲအကြုံမှာနိုင်ငံတကာအစဉ်တစိုက်ထောက်ပြဝေဖန်ခဲ့တဲ့ကိစ္စတရားကတော့ရခိုင်ပြည်နယ်အနောက်ခြမ်းကယာယီစစ်စေကံကပ်ပြားလို့ခေါ်တဲ့အဖြူရောင်ကတ်ကန်ဆောင်သူတွေကိုမဲ့ပေးခွင့်နဲ့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေကိုရွေးကောက်ခံပိုင်ခွင့်ပိတ်ပင်ထားတဲ့ကိစ္စတွေပဲဖြစ်ပါတယ်။မြန်မာတန်ငန်ကြားရေးဝန်ကြီးကတော့အမေရိကန်ပြည်ထောင်စုမှာကော Green Card ကင်ဆောင်သူတွေမဲ့ပေးခွင့်ရပါရဲ့လားလို့နယူးယောက်မြို့မှာကျင်းပတဲ့နိုင်ငံသားဆက်ဆံရေးကောင်စီဆွေးနွေးပွဲမှာပြန်လည်မေးခွန်းထုတ်ခဲ့ပါတယ
်။ Because I don't know whether the Green Card holder in United States are allowed to give votes in the
ရွေးကောက်ပွဲကျင်းပရနိကလာရနဲ့အမျှမဲစင်မှားယွင်းမှုတွေအငင်းပွားမှုတွေပိုးပိုကြားလာရပါတယ်။ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေက messin ma yin mu re ne pat set lo commission ko pyin pyin than than we ban pyo so ka ja ba de
ye ni naw da a chin ni phit pi phat ni ba de a lo na ti da mo de ka ma so na se yin ni ne ye ya tu lo pa ni khu de le messin wo te cha set set ma ma ri nya de ma ne de yu ri ya 30 ka yo ma nya de yu ri ya 80 ka yo tu lo tui lo di ja ka bi a lo tu ya ka chi lo shi ko ma ya တတိယကြိမ်ဆိုရှင်ခုနောက်ဆုံးဖြစ်ဆိုရှင်အမှားအနေလို့ဖြစ်တာအခုကဘာဖြစ်လဲဆိုရှင်နောက်ဆုံးဖြစ်တဲ့နေခြင်းကအမှားဆုံးဖြစ်တယ်အပါလေနိုင်ငံကဆောက်ကံတွေကဒေါ်လာ320ဒေါ်လာရတာရှိတယ်ဆိုတာပတ်တက်ဘီလီယံ60လောက်ရှိတယ်ပြောတယ်ဒီပတ်ဆံတွေပုံခံပြီးတော့မှတလောကကြီးစုတာ30ခန်းလို့တာဝန်ကြီးရစလားဒါတာဝန်ကြီးရစလားကောင်းမဲ့ရစလား
ကျွန်တော်တို့တွေ့တော့ဝိုင်းကူတဲ့အနေနဲ့ပြင်ကြတယ်ကြောင်မပြင်းမနဲ့ကြံတော့ဒီလိုမျိုးနဲ့လည်းဒီတိုင်းပဲမပြင်းမနဲ့ကြံတော့အဲ့တော့ကျွန်တော်တို့ဟာကျွန်တော်တို့ဘက်ကတော့ဒါလိုအပ်တာတင်ပြမယ်တင်ပြလို့မရရင်လည်းတခြားနည်းလားတခြားနည်းလဲတော့တခြားမဟုတ်ပါဘူးကျွန်တော်တို့အားလုံးဟာမင်းရုံမှာကိုယ်စားလှယ်ရှိမယ်ကိုယ်စားလှယ်ဒီလက်ထင်ကိုဒီအမှားရင်းစင်အပ်တာပေါ့မဲနာပြီးတဲ့ချိန်မှာထပ်ပြီးတန်းလို့ပါအဲ့တော့ကျွန်တော်တို့ဒီလာမဲ့ရေကောက်ပွဲအတွက်တရားနာတော်မူဆိုတာကျွန်တော်တို့အတော်မျော်လင့်မှုအခြေအနေသိရှိ
တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားတွေသာတချို့မှလည်းရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာခဲ့ပါတယ်တကယ်တော့သမ္မတဦးသိန်းစိန်အစိုးရဟာရွေးကောက်ပွဲမတိုင်ခင်ပြည်လုံးကျွတ်အပြစ်ခတ်ရစဲရေးစာချုပ်တရက်ကိုလက်မှတ်ရေးထိုးနိုင်အောင်အပြင်းထန်ကြိုးစားနေခဲ့တာပါသို့တော်လည်းပဲတိုင်းသားအင်အားစုတွေနဲ့တပ်မတော်တို့အကြယုံကြည်မှုမတီးဆောက်နိုင်ကြတဲ့အတွက်အစိုးရလုတ်ပြခြင်းနေတဲ့ပြည်လုံးကျွတ်အပြစ်ရစဲရေးကိစ္စဟာထင်တိုင်းမပေါက်ဖြစ်နေခဲ့ရပါတယ်
။ဒါကြောင့်လည်းကျွန်တော်ခွက်အားလုံးမပေါက်မနိုင်သေးပေမဲ့ကနမှုရှိသေးနေတာပေါ့။ဒီရှေ့ဆက်ပေါ်ကိုအဆင်သင့်ဖြစ်နေတဲ့ခွက်နေတဲ့ဒီလိုဥစွာအခုလိုလက်မှတ်ရေးထိုးဖို့ထောက်ခံခဲ့ဖြစ်ပါတော့။ဒါပေမဲ့တန်ရှိနေသေးတဲ့အခွက်ကိုပေါက်နိုင်ရေးကိုကျွန်တော်အားလုံးဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။တို့ရောကလည်းတကားဖွင့်ထားပါ
နောက်ဆုံးသဘောတူညီချက်လက်မှတ်ရေးထိုးကြတဲ့အခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ပဲပါဝင်လက်မှတ်ရေးထိုးပြီးကြံတဝက်လောက်ကလက်မှတ်မထိုးခဲ့ကြပါဘူး။အဲပိုးဆိုးတာကလက်မှတ်မထိုးဖြစ်တဲ့အဖွဲ့တချို့နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းပါပဲ။ဒီလိုတိုက်ပွဲတွေကိုအကြောင်းပြပြီးရွေးကောက်ပွဲကိုများရွှေဆိုင်လေမလားလို့တချို့ကကြမ်းဖန်ဆိုရင်နေကြတဲ့အချိန်မှာပဲချင်းပြည်နယ်စကိုင်းတိုင်းစားတဲ့ဒေသတချို့မှာရည်ကြီးမြေပြုံမှုတွေဖြစ်ခဲ့တဲ့အတွက်ဆိုပြီးရွေးကောက်ပွဲကိုဆွေးဆိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုသူကဆိုင်းမစင်ဘုံစင်ပြောကြားလိုက်ပါတယ်။အဲ့ဒီပြောကြားချက်ကိုမကြခင်မှာပြန်လဲရုပ်သိမ်းသွားခဲ့ပြီးမဲ့ဒီလူတွေပြောတာဘာမှအတူယူလို့မရပါလားဆိုပြီးလူလူကရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးတိတ်ထိတ်ဖြစ်ခဲ့ကြပြန်ပါတယ်။အထူးသဖြင့်ပြပရောက်မဲဆန္ဒရှင်တွေမဲစင်းတွေအမှားမှအယဉ်ယဉ်ဖြစ်နေတာကိုထောက်ပြပြီးအစကတည်းကမယုံမကြည်ဖြစ်နေရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြားနေမှုကိုအကြည့်ကျဲမေကွန်ထုတ်เสียဖြစ်ခဲ့ပါတယ်။မဲဆွဲကြတဲ့နေရာမှာတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောင်းလဲခြင်းတံပီးလို့တွေးကြော်ခဲ့ပါတယ်
။ဒီရွေးကောက်ပွဲဟာကျမတို့နိုင်ငံရဲ့အပြောင်းလဲအတွက်ကြီးမားတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်။ဒီလိုအခွင့်အရေးဆိုတာသမိုင်းမှာတစ်ခါတလေမှပေါ်ရောက်ပေါ်လာတဲ့အခွင့်အရေးပါ။ဒီအခွင့်အရေးကိုကျမတို့မိမိရရကင်ပြီးတော့မှန်ပါကန်ကန်သုံးဖို့ဆိုတာဟာနိုင်ငံသူနိုင်ငံသားများအားလုံးရဲ့တာဝန်ဖြစ်ပါတယ်လို့ကျွန်မအနေနဲ့သတိပေးချင်ပါတယ
်။အနာရကျန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနိုင်ငံတော်သမ္မတဦးသိန်းစိန်ကတော့ပြောင်းလဲနေပြီပဲ။ဒါနဲ့ပြောင်းလဲခြင်းသေးတယ်ဆိုရင်တော့ဘကပကွန်မြူနစ်ကိုသွားဖို့ပဲကြံတော့တယ်လို့ဆိုခဲ့ပါတယ်။ရွေးကောက်ပွဲနိကလာခြင်းမှာအကြံဖက်မှုအနှဲငယ်ရှိခဲ့တာကလွယ်လို့ကြည်ကျတဲ့အဟံအတားမျိုးတွေမရှိခဲ့ပါဘူး။အဲဒီလိုနဲ့ပဲနိုဝင်ဘာ၈ရက်နေ့ကိုရောက်ရှိလာခဲ့ပါပြီ။မဲယုံကိုသွားရောက်မဲဆန္ဒပြည်သူတွေအရေအတွက်ဟာခံမှန်းထားရတဲ့ပုံမှုများပြခဲ့ပါတယ်။တနင်္ဂနွေလုံးမဲဆန္ဒပြည်ပိုင်ခွင့်ရှိသူ32တန်းကျော်ရှိရတဲ့80ရာခိုင်နှုန်းလောက်လာရောက်မဲပေးတယ်လို့သိရပါတယ်။ရွေးကောက်ပွဲနေ့ဟာလည်းအောင်းအောင်းမြင်းမြင်းငင်းငင်းကြံကြံပြီးဆုံးလွန်မြောက်သွားခဲ့ပါတယ်။ရလတ်တွေဟာလည်းမဲယုံအလိုက်မြို့နယ်အလိုက်ဇက်တိုက်ဆိုသူပေါ်ထွက်လာခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲအရေအတွက်အများအပြားနဲ့ရှေ့ကပြေးနေတဲ့အတွက်ပါတီထောက်ခံသူတွေဒီမိုကရေစီလူလားသူတွေကချင်းချင်းသေးသေးအောင်ပွဲခံနေကြပါရတယ်။အဲဒါကြောင့်ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကထင်းချင်းသိမ့်သိမ့်နေကြဖို့ပန်ကြားခဲ့ရပါတယ
်။ဒီမှာအနေနဲ့ဒီရွေးကောက်ပွဲမှာနိုင်ခဲ့တယ်လို့ယူဆတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်
ကိုယ်စားလှယ်လောင်းနေတဲ့ပတ်သက်လို့ဂုံပြို့အချိန်တော့မရောက်သေးဘူးလို့ကျွန်မပြောချင်ပါတယ်
။ရွေးကောက်ပွဲအဆုံးနိုင်ကိုကော်မရှင်ကတရားဝင်မကြီးညာသေးပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရမှုပြတ်ပြတ်သားသားဖြစ်လာတဲ့အချိန်မှာတော့ကျန်းခိုင်ဖုန်ဖြူရေးပါတီခေါင်းဆောင်သမ္မတဦးသိန်းစင်ကသူတို့အဆုံးကိုဝန်ခံပြီးအနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဂုံပြူချောင်းထုတ်ပြန်ကြေညာခဲ့ပါတယ်။
ကျွန်တော်အစိုးရအဖွဲ့အနေနဲ့ကြံရှိနေတဲ့အစိုးရတက္ကသိုလ်အတိုင်းမှာဒီဆိုင်ဦးရေတာနေဦးရေရလုံခြုံရေးညာပြဋ္ဌာန်းချက်များတိုင်းဆက်လက်ဆောင်ရွက်ပြီးအထွေထွေပြောင်းရေးကိုချောမွေရောဆောင်ရွက်ပါမယ်
ဒီကြောင့်ရွေးကောက်ပွဲကမရှင်ဥက္ကဋ္ဌဦးတင်အေကတော့2015ရွေးကောက်ပွဲဟာငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးခဲ့တဲ့အကြောင်းအခုလိုကြေညာခဲ့ပါတယ
်2015ဦးလို့ရဲ့ထွေးတွေရွေးကောက်ပွဲကြီးဟာဒီငြင်းအေးချမ်းတဲ့ရွေးကောက်ပွဲဖြစ်တယ်ဒီငြင်းအေးချမ်းစွာရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့ဆရာကိုတွေ့ရှိရမှာဖြစ်ပါလေ
ဒါပေမဲ့လည်း2016ကြာမှာအာဏာလွှဲပြောင်းပြီးမယ်လို့ပြဋ္ဌာန်းချက်ရှိနေတဲ့အတွက်ငင်းငင်းကြညာနဲ့ကြည်ကြည်သာသာအာနာလွှဲပြပါမလားဆိုတာပြည်သူလူထုကစိုးရိမ်နေကြဆဲဖြစ်ပါတယ်ဒီချိန်မှာပဲဒေါအောင်ဆန်းစုကြည်ကနိုင်ငံတော်သမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသုရဦးစီပန်းတို့နဲ့တွေ့ဆုံဆွေးနွေးဖို့ကန့်လန့်ခဲ့ပါတယ်လက်ခံကြောင်းပြန်ကြားချက်တွေရရှိပြီးတဲ့နောက်သိကြစီတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံကြတဲ့နေရာမှာဘာတွေဆွေးနွေးခဲ့ကြရဲဆိုတာအတိအကျမသိရပေမဲ့တန်ကြီးအနာဂတ်အလားအလာကောင်းအတွက်သဘောတူမှုရရှိခဲ့ကြတယ်လို့သိရပါတယ်ဒီအချိန်မှာစိတ်ဝင်စားစရာအကောင်းဆုံးသတင်းတစ်ခုဟာကောလာဟလအဖြစ်စတင်ပေါ်ထွက်လာခဲ့ပါတယ်အဲ့ဒါကတော့အနာရှင်ဟောင်းဗိုလ်ချုပ်မှုကြီးအငိမ့်စားသန်းရွှေရဲ့မြေကဒေါအောင်ဆန်းစုကြည်နဲ့တွားရောက်တွစ်ဆွန်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးအခိုင်အမာအတိမပြုတ်နိုင်သေးတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးဟောင်းသန်းရွှေတို့နှစ်ဦးချင်းတွစ်ဆွန်ခဲ့တယ်ဆိုတဲ့သတင်းအတိအကျပေါ်ထွက်လာခဲ့ပါတယ်ဦးသန်းရွှေကဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အနာဂတ်တောင်းဆောင်ဖြစ်တယ်ဆိုတာအသိအမှတ်ပြုကြောင်းသတင်းတွေပေါ်ထွက်လာခဲ့ပါတယ်။ဒါကြောင့်2008ဖွဲ့စည်းပုံအရာကန့်သတ်ထားတဲ့အတွက်ဒေါအောင်ဆန်းစုကြည်ဒီသမ္မတမဖြစ်နိုင်ဘူးဆိုတဲ့အချက်ကိုကြော်လွှားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေပေါ်ထွက်လာခဲ့ကြပါတယ်။သို့တော်လည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဘသူ့ကိုသမ္မတအဖြစ်ရွေးချယ်မယ်ဆိုတာပဟေလိလုပ်နေစေဖြစ်ပါတယ်။
Never think of it.
I'm going to have a long time. Rong San Suji Kurangara Su Nene Samara Hovi Pisi Mahovi Pisi Samara Boga Nime Fosi Lare Suya Wutsu Kurang Chijia Melo Yudibya Pyo Sutawara.
I have said if we are win and the NLD forms a government, I will be above the president.
NLD Suya Tela Bire Nau Yin San Yama Sinkho Buri Yaro Mya Pya Lawara. ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားတွေလူချင်းတွေစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆယ်စုနှစ်နဲ့ချီပြီးခြားစားပျက်စီးယိုယွင်းချိနဲ့လာခဲ့တဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ရေးစတာတွေသာမကလောလောဆယ်မှာမျက်ဝါးထင်ထင်တွေ့နေရတဲ့ကိစ္စတစ်ခုကတော့နိုင်ငံရဲ့သယံဇာတာတွေပြုံးတိလာတဲ့အန္တရာယ်ပဲဖြစ်ပါတယ်။အာဏာလွှဲပြောင်းဖို့သုံးလသာကြံတဲ့အချိန်မှာရခိုင်အစိုးရဟောင်းကတာဝန်ရှိသူတွေစစ်တပ်စီးပွားရေးလုပ်ငန်းနဲ့ခရိုနီလက်ဆုပ်စာတို့ကလက်ညှိုးထိုးရောင်းစားထားတဲ့ကချင်ပြည်နယ်ဖားကန့်လုံခင်းစားတဲ့ဒေသတွေမှာတောင်ဖြိုးမြေတူပြီးအေယာမရန်ရာကြီးတွေနဲ့ကြောက်စိမ့်တွေတရုတ်နိုင်ငံဇီကိုဆဲယူနေကြတာစိတ်မချမ်းမြေ့ဖွယ်တွေ့မြင်နေရပါတယ်ဒီလိုကြောက်စိမ့်အပြင်ကျွန်းတိစားတဲ့တခြားသယံဇာတတွေလည်းလူတစုကောင်းကျိုးအတွက်လက်ညှိုးထိုးရောင်းစားထားတဲ့ကိစ္စတွေဘယ်လိုဟန်တာရမလဲဟန်တာလို့ရရနိုင်ပါမလားတရဝင်းအာနာလွှဲပြောင်းပေးပြီးတိုင်အောင်ပြည်သူလူထုကစိုးရိမ်နေကြဥမာသာဖြစ်ပါတယ်အချုပ်ပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်အတွင်းမှာအရေးကြီးတဲ့ဖြစ်ရပ်တွေဖြစ်ပွားခဲ့တယ်ဆိုပေမဲ့အဲ့ဒီဖြစ်ရပ်တွေရဲ့ရလက်ကောင်းတွေပေါ်ထွက်လာမယ်ဆိုတဲ့အရေးကိုတော့ဆက်လက်ပြီးစောင့်စားနေရဆဲတာဖြစ်ပါရခင်ဗျာ
ဒါကတော့ဦးကျော်စန်းသားရဲ့တနှစ်စာနိုင်ငံရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကို bami.voanews.com မှာစာသားနဲ့ရောအသံဖိုင်နဲ့ရောဗီဒီယိုနဲ့ပါအပြည့်အစုံတင်ထားပေးပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနှစ်သစ်ဖြစ်ပါစေရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ဇန်နဝါရီလ1ရက်တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်မနေ့ခင်းလိပ်သင်ခန်းစာစီစဉ်တွေနဲ့တူနှစ်သစ်ကူတိလက်ဆောင်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ထုတ်လွှင့်နေကြကျမရေးကဏ္ဍမှာတော့ကာကွယ်ဆေးထိုးခြင်းအပြင်ဘလို့အကျိုးကျေးဇူးတွေရှိလာနိုင်ပါသလဲ
ကာကွယ်ဆေးတွေကအများစုကအန္တရာယ်ကျင်းတယ်အပြင်လူမှကိုယ်ခန္ဓာကိုပေါ်ခြင်းအပြင်ဒီယောဂဖြစ်မှကုသရတဲ့ဆိုင်အများကြီးကုန်ကြစေတဲ့သက်တာ
အပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်ဒေါ်လလတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက I N N T H E the N I C K nick O F of T I M E time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အသေးပဲပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတွေမှီလိုက်တဲ့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
Henry ရဲ့ပါတီအသွာကားဘင်းပေါက်တယ်လေဒါပေမဲ့လို့တော်သေးပါရဲ့7နာရီထိုးဖို့9မိနစ်အလိုနှစ်သက်ကိုရက်ခွဲမြောက်ပြီးကြိုဆိုဖို့အချိန်မီလက်မတင်လေးတွေရောက်သွားခဲ့တယ်လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ We had a flat tire on our way to Henry's party, but we still got there in the nick of time, 5 minutes to 12, just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတွေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
In the nick of time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်မင်္ဂလာနှစ်သစ်ကူပါရှင
်မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်တော်ဒရှင်တွေအတွက်နှစ်သစ်ကူတေးလက်ဆောင်ကိုမထုတ်လွှင့်သေးခင်မှာဒီကျမရေးကဏ္ဍကိုအရင်ဆုံးနားဆင်ကြပါမယ်ဒီကဏ္ဍမှာတော့ကာကွယ်ဆေးအကျိုးရှိပုံနဲ့လက်တွေ့ထုံးနိုင်မှုအကြောင်းကိုစစ်တက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းနဲ့မေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါရရှင
်။ Okay, ပမောက်ခဒေါက်တာစောဝင်းခင်ဗျာ။ကျွန်တော်တို့ဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းကဘလူမျိုးကျွန်တော်တို့နိုင်ငံမှာအရေးပါလဲဆိုင်ဘလူအကျိုးရှိခဲ့လဲ
ကာကွယ်ဆေးတွေကတော့ဆေးပညာရဲ့တွေ့ရှိမှုကမှာအရေးပါဆုံးတွေ့ရှိမှုတစ်ခုလို့သတ်မှတ်လို့ရပါတယ်အလို့ဆိုတော့ကာကွယ်ဆေးတွေကအများစုကအန္တရာယ်ကျင်းတယ်အပြင်လူမှကိုယ်ခန္ဓာကိုပေါ်ခြင်းအပြင်ဒီယောဂဖြစ်မှကုသရတဲ့ဆိုင်အများကြီးကုန်ကြစေတဲ့သက်တာပါဒီကာကွယ်ဆေးတွေကြောင့်ကဘာတော်လုံးမှာတစ်နှစ်ကိုဆိုတော့ချင်းကလေးသူငယ်ပေါင်းနှစ်ခန်းကနေသုံးခန်းအထိရဲ့သက်တွေကိုကယ်တင်နိုင်တယ်အဲကြောင့်ဒီကာကွယ်ဆေးတွေအစ်တတွေလည်းထပ်ပေါ်လာတယ်ထပ်ပြီးတော့လည်းလုံနေတယ်ကျွန်တော်တို့အနေနဲ့လည်းထိုးချက်ပြီးတော့အများအားထိုးနိုင်မှုစူးစမ်းနေပါတယ
်ဟုတ်ကဲ့ဆရာဒီကာကွယ်ဆေးကြောင့်ပါဆရာနော်ဘလူးယောဂတွေကိုပပျောက်သွားခဲ့လဲဘလူးကျိုးရှိခဲ့လဲပေါ့
ကာကွယ်ဆေးတွေရဲ့ကျိုးကျေးဇူးကြောင့်ပပျောက်တဲ့ယောဂဆိုရင်တော့ဒီကမ္ဘာလုံးကပပျောက်သွားတာလေ1980ခုနှစ်မှာ6ကြီးယောဂ small box လို့ခေါ်တယ်ညီမ6ယောဂပေါ့6ပေါက်ရင်တက်ဆုံးချုံတဲ့လူတွေလည်းအများကြီးဖြစ်တယ်အပြင်ညနာရောမှာတော့တခါလေကိုရုပ်ပြဆင်းတဲ့ကိုဖြစ်တတ်တယ်ပေါ့နော်အဲ့လိုပဲဒီနောက်ယောဂတစ်မျိုးဖြစ်တဲ့ပိုလီယိုကျောစီယောဂပေါ့နော်ဒီကာကွယ်ဆေးကလည်းထိရောက်တယ် လွယ်တကူလည်းပြလို့ရတဲ့ပိုလီယိုယောဂလည်းပပျောက်လို့နေပါရှိပါပြီ။အဲဒီလိုပဲဝက်တဲ့ယောဂပါလား။ကမ္ဘာရဲ့တချို့နေရာတွေမှာဆိုရင်ပပျောက်နေပါပြီ။အဲကျွန်တော်နိုင်ငံပါဝင်တဲ့ဒီကမ္ဘာအရှေ့တောင်အာရှနိုင်ငံတွေမှာ2020ခုနှစ်မှာဝက်တဲ့ကိုလုံးဝပပျောက်ဖို့ရည်ရွယ်ပြီးလှုပ်ဆောင်နေပါတ
ယ်။ဟုတ်ကဲ့။နောက်ထပ်ဘာယောဂတွေပပျောက်ဖို့ရှိနေသေးလဲ
။နောက်ထပ်ကတော့မိခင်နဲ့မွေးကင်းစားတော့မိခင်ယောဂပါပပျောက်တစ်လောက်ရှိနေပါတယ်။ဆုံးဆုံးနာယောဂတို့လည်းပပျောက်တစ်လောက်ရှိနေပါပြီ။နောက်ဝေးရပါချိုးရင်းချက်တွေဖြစ်စေတဲ့ဂျိုက်တိုးယောဂပါနော်အဲ့ဒါလည်းဝတ်သက်နဲ့အတူတူခါဝတ်သေးထိုးတော့လာမယ့်2020မှာဆိုတော့တော်တော်လေးထိန်းချုပ်နိုင်လိမ့်မယ်လို့ပြောလဲပါတယ
်ဟုတ်ကဲ့အခုလိုဒီအလားလာလဲကောင်းနေတဲ့ပေါ့တကယ်တော့ကျွန်တော်တို့နိုင်ငံထဲမှာဒီကာကွယ်ဆေးထိုးတဲ့စီစဉ်တွေဘယ်လိုအနေအထားရှိလဲ
ကျွန်တော်တို့နိုင်ငံမှာဒီအမျိုးသားကာကွယ်ဆေးထိုးစီမံချက်ကတော့အိုးစာရည်ရရှိတယ်ပေါ့နော်အဲ့တော့စထုံးတော့ PP ယောဂတဲ့ BCG စုံစုံကြညာမေးခိုင်ဒီလေးခုနဲ့ပဲစခဲ့တာပါနောက်ပိုင်း1988ခုလောက်မှာပိုလီယိုကာဝေးထည့်တယ်ဝက်သက်ထည့်တယ်ပေါ့နော်နောက်တော်တော်များများဒီထဲမှာထိုးတက်မှုတွေများလာပါအဲ့နောက်မှာအခု2012ခုနှစ်မှာတော့ကျွန်တော်ကစုံစုံကြညာမေးခိုင်ပိုလီယိုနဲ့အသေးအောင်ပေါ့နော်ပေါင်းထားတဲ့5မျိုးဆက်ကာဝေးဆေးကိုစထိုးခဲ့ပါတယ်နောက်ဒီ2015စပိုင်းမှာဝက်သက်ကြိုက်တိုးပေါ့နော်တတိယလုံးကိုထိုးပြီးတော့ခိုးလာမှာဝက်သက်စားဝက်သက်ကြိုက်ထိုးနည်းနည်းတစ်မျိုးကိုထိုးပြီးတော့ထိုးခဲ့ပါတယ်အခုဒီဇင်ဘာလအစပြုကာဝယ်ဆေးပိုလီယိုတိုက်ဆေးပေါ့နော်၃ချိန်၂လ၄လ၆လတိုက်တဲ့အချိန်မှာဒုတိယချိန်တိုက်တဲ့အချိန်မှာပိုလီယိုကာဝယ်ဆေးထိုးဆေးပါထည့်ပါ။ဒါပေမဲ့2016ထဲမှာဆော်အေးမီယောဂတစ်မျိုးဖြစ်တဲ့နီမိုကောကောကာဝယ်ဆေးကိုထိုးဖို့စီစဉ်လျက်ရှိပါ
။ဟုတ်ကဲ့ဒါတော့ဒီအမျိုးသားကာဝယ်ရေးအစီအစဉ်ပေါ့ဆရာနော်နိုင်ငံတော်ကလည်းလုပ်ပေးတာပေါ့။နောက်ထပ်ရောဆရာကြီးဒီလူနာရီအနေနဲ့ဒီမိသားစုလိုက်ပုံမှန်ထိုးတဲ့ကာဝယ်ဆေးအနေအထားတွေရှိသေးလား
။အမျိုးသားကာဝယ်ဆေးကတော့ဒီပုံမှန်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ဖို့ပင်ရအောင်ဆိုတော့အဲ့တော့ပုံမှန်ကာကွယ်ဆေးထိုးခြင်းတက်စစ်တိုက်ခြင်းစီစဉ်မှုကိုကျွန်တော်ပြောပြခြင်းပါတယ်တကယ်တော့မွေးမွေးချင်းမှာဒီ TV အတွက်ထိုးတဲ့ PCG ပေါ့နော်ရေပြားလေးကိုထိုးပါပါအဲ့ဒါဆေးရုံဆေးကန်းနဲ့မွေးတဲ့ကလေးဆို PCG ထိုးပေးပါအဲ့တော့ဆေးရုံဆေးကန်းမှာမွေးတဲ့ကလေးဆိုအသေးအောင်အသားဝပြီကိုလည်းထိုးပေးပါအဲ့ဒီအသေးအောင်အသားဝပြီထိုးတာက24နာရီလုံးထိုးရင်ထိရောက်တဲ့အတွက်ကျွန်တော်တို့ကခုတော့ဆေးရုံမှာမွေးတဲ့ကလေးတွေနဲ့မဟုတ်ဘဲနဲ့ပြန်ပါမှာမွေးတဲ့ကလေးတွေကိုလည်းထိုးပေးနိုင်မှုကျွန်တော်တို့စီစဉ်စူးစမ်းလေးရှိပါတယ်။နောက်ဒုတိယချိန်ထိုးရမယ့်နေရာတော့အသက်နှစ်လမှာတော့ကျွန်တော်တို့ BCG မွေးကစားမထိုးခင် BCG ထိုးရမယ်။ဒီ၅မျိုးဆက်ကာကွယ်ဆေးဖြစ်တဲ့စုံစုံကြညာမေးခိုင်သေးအောင်ပြီးခုနောက်မေးအောင်နဲ့အစုပ်အေးမီကာကွယ်ဆေးပေါ့နော်အဲ့ဒါကိုထိုးပါမယ်။နောက်ပိုလီယိုဆက်ချဆေးဒီချိန်တိုက်ပါမယ်။အဲ့ဒီတိုင်းမဲ့၄လနဲ့၆လမှာဒီတိုင်းတိုက်ပါမယ်။ဒါပေမဲ့၄လမှာတော့ပိုလီယိုထိုးဆေးပါထိုးရပါမယ်။နောက်သရုတ်ထအချိန်နည်းက6လမှာပေါ့နော်ဝက်သက်ကြိုက်သူလောကကာဝယ်ဆေးထိုးပေးပါမယ်။ပြင်စွားအချိန်တစ်နှစ်ခွဲမှာတော့ဝက်သက်ထိုးပေးပါ။အဲ့ဒါဒီကဒီသက်ဆိုင်ရာမြို့နယ်ဆေးရုံတွေချိုကလေးဆေးရုံတွေအဲ့မှာထိုးလို့ရတယ်ဒေသနာကျန်းမာရေးဌာနတွေမှာထိုးလာတယ်။နေရာမှာဆိုလို့ကျွန်တော်ဒီတင်တာကိုသာဖဆံမာကြီးပေါ့နော်။ကြွားကိုရောက်ပေါ့နော်လိုက်လာပြီးထိုးပေးလျက်ရှိပါတယ်။
ဟုတ်ကဲ့အခုလိုဒီကာကွယ်ဆေးထိုးတာကအကျိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဆရာရင်ဘယ်လိုပူးပေါင်းပါဝင်ဆောင်ရွက်တင်လဲ။ဆရာဝန်တွေရောပေါ့ဆရာနော်
။နဲ့တော့ဒီကာဝယ်ဆေးတွေကဟိုတစ်ခါကြီးကျလဲအယူဆလဲမှားလာရှိတယ်ပေါ့နော်ဆိုတော့ဒါကကာဝယ်ဆေးရဲ့အမြင်ရှိရဲ့ကာဝယ်ဆေးကြောင့်ပါဖြစ်တယ်စသဖြင့်ဖြစ်တတ်ပါဒါပေမဲ့ကျွန်တော်တို့ဓာတ်တွေကိုသေချာသိတတ်နေကြလေးလာဆန်းစစ်ခဲ့တာဒါတော့ဘာမှကာဝယ်ဆေးနဲ့မဆိုင်ဘူးပေါ့နော်အခြားအကြောင်းအကြောင်းတစ်ခုဖြစ်တာကိုကာဝယ်ဆေးလို့ကြောင်းလို့သတ်မှတ်ကြတာဖြစ်ပါတယ်ပုံမှန်အပြင်ဆိုကာဝယ်ဆေးတွေအင်မတန်အမြင်ကြီးမှာနောက်ပြန်အင်မတန်လည်းအကျိုးရှိပါဒါကြောင့်မို့မိဘတွေအနေနဲ့ဒီကုတ်ကလေးတွေကိုပုံမှန်ကာဝယ်ဆေးထိုးစေတိုက်တဲ့အစီအစဉ်တွေကိုမပြတ်မကွက်အားရောက်ပြီးလုပ်ဖို့ကအရေးကြီးပါတယ်။ကိုကိုယ်တိုင်ကလည်းပုံတော့တကယ်လို့ဆရာမတွေကလာမထိုးဖြစ်တော့ကဘယ်နေရာမှာထိုးရမလဲ၊ဘယ်မှာလက်ချိန်ထိုးရမလဲဆိုကိုကလေးကိုကိုမမှန်ထိုးဖို့ယူဆက်ဖို့လိုပါတယ်။အဲနောက်တစ်ခုကဘာလဲဆိုလို့ရှိရင်ပြည်သူလူထုနဲ့လည်းဘုသူတရှိတဲ့ပြည်သူလူထုကဘုသူတနည်းတဲ့လူတွေကိုလည်းပညာပေးလို့ရတော့ဒီပတ်ဝန်းကျင်ကဆရာဝန်ဆရာမတွေကျန်းမာရေးဝန်ထမ်းတွေလည်းဒါကာကွယ်ဆေးထိုးခြင်းအကျိုးကျေးဇူးရှိမှုတွေကာကွယ်ဆေးကိုဘယ်လိုထိုးလို့ရတယ်ဆိုတာတွေကိုပြည်သူလူထုပညာပေးဖို့ကောင်းတယ်တကယ်တော့ဒါကပုံမှန်ကာဝယ်ဆေးထိုးတာပဲရှိတာပေါ့နော်ဒီပြင်ပမှာဆိုလို့ရှိရင်တော့ဒီပြင်ကာဝယ်ဆေးလည်းကျွန်တော်ဝယ်လို့ရတာရှိပါတယ်အဲ့ဒါကြီးလည်းကျွန်တော်တို့ကထိုးပေးနေတော့အဲ့လို့ဆိုကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်အခုထိုးပေးနေတာကာဝယ်ဆေးအနေနဲ့ဆိုလို့ရှိရင်အားလုံးပေါင်း6မျိုးထိုးနေတာဖြစ်ပါတယ်ဒါပေမဲ့တချို့ပုံပြပြီးနိုင်ငံမှာအမေရိကရောအင်္ဂလန်ရောဆိုရင်18မျိုးထိုးတာရှိပါတယ်အဲကျွန်တော်တို့ဒီထဲမှာမပါလဲပြင်ပခါဝယ်ဆေးတွေတော့ကျွန်တော်တို့ထိုးပေးနေပါလေဆရာဝန်တွေနည်းနည်းလေးဒီလုပ်ငန်းကိုလုပ်ဖို့ကောင်းပါတယ်နောက်တစ်ခုကဆရာဝန်တွေလုပ်နိုင်တာတော့ surveillance ဆိုခေါ်တယ်ယောဂါကိုပုံမှန်စောင့်ကြည့်ပြီးတော့သတင်းပို့ခြင်းပေါ့ဒါ ။ဒါမှကျွန်တော်တို့ဖြစ်ပေါ်တဲ့အခြေအနေကိုသိရပေါ့။အဲဒီမှာကိုယ့်ရဲ့လူနာထဲမှာကာဝယ်သေးချိုးထိုးကြောင်ကာဝယ်နိုင်တဲ့ယောဂါပေါ့။ဥမာကျညာဖြစ်တယ်၊ဝတ်သက်ဖြစ်တယ်ဆိုလို့ရှိရင်နိစ္စဇမ္မာယဌာနကိုကြောင်းကြပေးတဲ့အပြင်ယောဂါရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့သိလို့ရပါတယ်။နောက်တစ်ခုကလည်းပိုလီယိုပပျောက်ရေးစမှာဆိုရုပ်ရည်တက်တလောပျောက်ခွေချောတိယောဂါပေါ့နော်။15နှစ်အောင်ကလေးတွေမှာ10ရက်လောက်အတွင်းမှာဒီခြေလောက်တွေပါပျော့သွားတယ်မတန်တော့ဘူးပေါ့နော်။ဒီလိုဖြစ်လို့ရှိရင်ကလေးပို့ဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေမနဲ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
2016ခုနှစ်တည်းရောက်လာပြီးမကြခင်လပိုင်းတွေတွင်လွတ်တော်အသည့်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါဆယ်စုနှစ်ပေါင်းများစွာတွင်ဘယ်တော့ငားနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်တည်းနဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
သောတာရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်အခြေစိုက်တိုင်းရင်းသတင်းတော့တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY တော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။ထောင်ဒဏ်22နှစ်ကြာခံခြင်းခံထားရတဲ့ကချင်ပြည်နယ်ကစစ်ပြေးဒုက္ခတဲ့ဥပဒေရုံးပြန်လည်လွတ်မြောက်လာတယ်ဆိုတာနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကလည်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာ29ကနေ29ရက်နေ့အထိ3ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလ29နဲ့28ရက်နေ့ကကြောက်တော်မြို့နယ်၄မြို့မြင့်အထက်ပိုင်းနဲ့လူချောင်းအနီးကနေရာ၄ခုမှာရခိုင်တပ်မတော်လှုပ်ရှားစစ်ကြောင်းတွေနဲ့မြောက်ဦးအခြေဆိုင်စကခကိုလက်အောက်ခံတပ်ရင်းတွေထိတွေ့ပြီးတိုက်ပွဲဆဲချိန်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလ29ရက်နေ့မှာလဲရွှေပြည်အရှိတ်ရန်ချောင်းတဝိုက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်မြန်မာအစိုးရဘက်ကအရာရှိအပါဝင်29ဦးကြဆုံပြီး30ကျော်တရားရရှိသွားပြီးရခိုင်တပ်မတော်ဘက်ကလည်းတရားရရှိသူတချို့ရှိတယ်လို့ရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကပြောဆိုခဲ့ပေမဲ့တိကျအတည်ပြုချက်မရရှိသေးပါဘူးရခိုင်တပ်မတော်ဟာကချင်ပြည်နယ်မှာအခြေစိုက်ပြီးလွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်အခြေပြုလှူရှားလာတာဖြစ်ပါတယ
်မတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ထောင်ဒဏ်22နှစ်ကြာခံထားရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ရွှေစက်နှစ်ချင်းဖျားကျောင်းအတွင်းရှိစစ်ပြေးဒုက္ခတဲ့စခန်းနေကချင်မြို့တော်ဦးပရံရုံးကိုတရားရုံးကနေတရက်သေးလွတ်လာပြီးဖြစ်ပါတယ်ပြီးခဲ့တဲ့2012ခုနှစ်တုန်းက KIO ကချင်လူမျိုးရေးတပ်မတော်နဲ့ဆက်တွယ်မှုမတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ပုံမှန်6ခုနဲ့တရားဆွဲဆိုခဲ့ပြီးတဲ့နောက်နှစ်ရှည်ထောင်ဒဏ်22နှစ်ချခံခဲ့ရတယ်လို့ဦးပရံရုံးကပြောပါတယ်။ဦးပရံရုံးဟာရွှေဆက်ဒုက္ခတဲ့စခန်းအတွင်းရှိခိုလုံနေစဉ်တွင်မှနှွားချောင်းသွားနေစဉ်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးဖမ်းဆီးခံရချိန်မှာလည်းနှိပ်စက်ညှဉ်းပန်းမှုလူခွင့်ရေးချိုးဖောက်မှုတွေလည်းအမျိုးမျိုးခံခဲ့ရတယ်လို့လည်းဆိုပါတယ်။ အခုလိုပြန်လွတ်မြောက်လာပေမဲ့သူနဲ့အတူဖမ်းဆီးခံထားရတဲ့မိတ်ဆွေကချင်မျိုးသားတို့ဖြစ်တဲ့ဥလပိုင်ကထောင်ထဲမှာကြံရှိနေတဲ့အတွက်အစိုးရအနေနဲ့လွတ်ပေးစီချင်တယ်လို့လည်းပြောဆိုသွားပါတယ်
ဒေသတွင်းရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးနဲ့စီလုံးညီညွတ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒေသတစ်ခုကိုအကောင်အထည်ဖော်နိုင်ဖို့နဲ့သဟဇာတရှိတဲ့လူမှုပတ်ဝန်းကျင်တစ်ခုဖြစ်လာဖို့စတဲ့ရည်ရွယ်ချက်နဲ့ KNU ထိန်းချုပ်နေမြေတပ်မဟာနှင့်အတွင်းတောင်ငူခရိုင် KNU ခေါင်းဆောင်တွေနဲ့ဒေသခံပြည်သူတို့ကနေဒီဇင်ဘာလ29ရက်နေ့ကကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့မှာတွေ့ဆုံပွဲတစ်ရက်ပြုလုပ်ခဲ့ပါတဲ့အပြစ်ခတ်ရစေးရေးထိုးပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲပြုလုပ်တဲ့အချိန်မှာအဲ့ဒီဒေသထဲမှာရှိတဲ့ပြည်သူလူထုတွေကရတဲ့ရထိုက်တဲ့အခွင့်အရေးများမဆုံးရှုံးစေရအတွက်နိုင်ငံရေးဆွေးနွေးပွဲကိုထက်သွင်းဆွေးနွေးနိုင်ရန်တင်ပြလိုတဲ့အရာတွေကိုတွိတ်ဆုံဆွေးနွေးပြီးစုဆောင်းခိုင်းထားခြင်းလည်းပါတယ်လို့တောင်ငူခရိုင်ဥက္ကဋ္ဌဘဒုစောဧဝါကပြောပါတယ်ဒီတွိတ်ဆုံပွဲမှာလိတ်တုံမြို့နယ်အပြင်တနောင်ကြီးမြို့နယ်ထန်းတပင်မြို့နယ်ညောင်လေးပင်မြို့နယ်တို့ကကရင်လူထု900ဝန်းကျင်တက်ရောက်ခဲ့ကြပါတယ်
ကဘာတဝန်းကရှမ်းတန်ဃာတော်တွေဥဆောင်ပြီးပုဒ္ဒဘာသာရှမ်းစာပေကျမ်းဂန်တွေကိုဖော်ထုတ်ဖို့ညီလာခံတရက်ကိုရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ၃ရက်ကြာကျင်းပခဲ့ကြပါတယ်။အင်္ဂလန်နိုင်ငံအောက်စ်ဖို့ဒ်ပုဒ္ဒဝိဟာရကျောင်းဆရာတော်ဒေါက်တာဓမ္မဆာမီခမ်းမိုင်ကနေဥဆောင်ပြီးတော့ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့အထိလာရှိုးမြို့ကံမန်းကျောင်းတိုက်မှာကျင်းပခဲ့တာပါ။အဲ့ဒီညီလာခံမှာရှမ်းစာပေပညာရှင်ကိုဦးမလေးရှား၊ထိုင်း၊စင်ကာပူ၊ကိုရီးယား၊တီဟိုအမေရိကန်၊အင်္ဂလန်နိုင်ငံကရှမ်းစာပေကျွမ်းကျင်တဲ့တန်ဃာတော်တွေနဲ့အတူရှမ်းပြည်တွင်းနေပညာရှင်အဆင့်တန်ဃာတော်အပါ350ကျော်ပြိတ္တ1200ကျော်တက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံကိုပထမအကြိမ်ရန်ကုန်မြို့ဒုတိယအကြိမ်တောင်ကြီးမြို့မှာကျင်းပခဲ့တာဖြစ်ပြီးအခုလာရှိုးမှာကျင်းပခဲ့တဲ့ညီလာခံကတော့တတိယမြောက်အကြိမ်ဖြစ်ပါတယ်
သူနာဘူမိမြို့ဟောင်းဆိုင်ရာစာတမ်းဖတ်ပွဲနဲ့အလုတ်ယုံဆွေးနွေးပွဲတရက်ကိုပထမဆုံးအကြိမ်အဖြစ်ဒီဇင်ဘာလ30ရက်နေ့မွန်ပြည်နယ်တထုံမြို့မှာကျင်းပခဲ့ပါတယ်။သူနာဘူမိဟာမွန်မာတည်ရှိတယ်ဆိုတာကိုသမိုင်းအထောက်ထားနဲ့တကွပြသနိုင်ဖို့အတွက်2013နှစ်ကနေသူနာဘူမိဆိုင်ရာစာတမ်းဖတ်ပွဲတွေကို3ကြိမ်မြောက်ကျင်းပခဲ့ကြပြီးဖြစ်ပေမဲ့သူနာဘူမိတည်ရှိရာဒေသမှာအခုမှကျင်းပခဲ့တာဖြစ်ပါတယ်။စာရန်ဖတ်ပွဲကိုတထုံမြို့တက်တန်းနှစ်ပေါင်း100ကျော်ရှိစတုဘုံမိကကျောင်းမှာတူဖို့တွေ့ထားတဲ့အုတ်ခွက်ဖျားတွေကိုအခြေပြုပြီးတော့သူဝနဘူမိနဲ့တထုံဆက်ဆက်အကျောင်းတွေကိုစာရန်ဖတ်ကြားခဲ့ပါတယ်။တမိုင်းသူတေသနစာရန်ရှင်တွေဖြစ်ကြတဲ့မော်လမြိုင်တက္ကသိုလ်အငိမ့်စားပါမောက်ခဒေါက်တာဒေါ်ကျင်စွန်းတမိုင်းသူတေသနဦးစီးဌာနကအငိမ့်စားလက်ထောက်ညွှန်ကြားရေးမှူးဦးဆန်ဝင်းဒေါက်တာနန်းလိုင်ဒေါက်တာဝင်းဝင်းဖြိုးနဲ့ဒေါ်နန်းကြည်ကြည်ခိုင်တို့ကနေစာရန်ပေါင်း၅ဆောင်ဖတ်ကြားခဲ့ကြပါတယ
်ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးမစ္စတာဟိုလျန်ကနေရှန်တိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးအပါအဝင်ဗဟိုအလုံးမှုဆောင်တွေကိုရန်ကုန်မြို့မှာရှိတဲ့ SNLD ရုံးချုပ်မှာလာရောက်တွေ့ဆုံခဲ့ပါတယ်ဘာကြောင့်တရုတ်တမ်မတ်ကြီးက SNLD ဥက္ကဋ္ဌကိုလာရောက်တွေ့ဆုံပါတယ်တရုတ်နိုင်ငံနဲ့တိုင်းဒေသအရေးဘလို့ပတ်သက်ဆက်နွယ်မှုတွေရှိနေတယ်လဲဆိုတာကိုဆိုင်းမန်းကနေ SNLD ပြောရေးဆိုခွင့်ဆိုင်းလိမ့်နဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင
်တရုတ်တမ်မတ်ကပါကိစ္စနဲ့ SNLD ကိုလာရောက်တွေ့ဆုံပါတယ်လေခင်ဗျာ
တရုတ်တမ်မတ်ကြီးကကျွန်တော် SNLD ရေကောက်ပွဲအောင်နိုင်မှုပေါ်လာပြီးတော့မှကြီးကြီးပုံပြီးတယ်နောက်တစ်ချက်ကစံပြင်းနဲ့တရုတ်ပြည်ဖြစ်ဆက်နေတဲ့နိုင်ငံတွေဖြစ်တယ်။ရှမ်းပြည်ဘက်မှာလည်းပဲတရုတ်လူမျိုးတွေအနေများတယ်လို့တရုတ်ပြည်ထဲမှာလည်းရှမ်းလူမျိုးရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းရှိတယ်။နိုင်ငံချင်းဆက်ဆက်နေတာမို့လို့ရှမ်းပြည်အရေးဟာလည်းပဲသူတို့အတွက်ဖြစ်ထားလို့မရတဲ့အရာသူတို့အနေနဲ့အူကြီးဖြစ်ရှင်းပေးခြင်းနဲ့ရှမ်းပြည်ပြည်သူတွေအတွက်ကိုသူတို့ကြိုးပမ်းပါတယ်ဆိုပြီးလာပြီးတော့အကြောင်းကြားနှုတ်ဆက်တာပါ
။ဒီလိုဆိုရင်တရုတ်နိုင်ငံကရှမ်းပြည်ရေးမှာဘလောက်လွန်မိုးမှုတွေရှိနေတယ်လို့မြင်မိပါတယ်လေ။
ကျန်ပြည်ရေးတယ်မကပါဘူးဗမာပြည်ရေးတစ်ခုလုံးဟာလည်းတရုတ်ဩဇာနဲ့မကင်းပါဘူးသင်ပြောရရင်ဗမာပြည်ရဲ့အထုတ်ချအာဏာတစ်ခုလုံးကိုတောင်မှပဲသုံးတရားဤပါနောက်ဆက်နိုင်တဲ့အနေထားမျိုးပိုင်လုံနိုင်တဲ့အနေထားမျိုးလို့သုံးသပ်မယ်ဆိုရင်လည်းမမားတော့ဘူးကျွန်တော်တို့မြန်မာပြည်ရဲ့စီးပွားတစ်ခုလုံးဟာတရုတ်ရဲ့ဩဇာမကင်းသလိုနောက်နိုင်ငံရေးအရာဆိုရင်လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရကြားရဲ့ဆက်သွယ်မှုတွေစီးဆက်မှုတွေအကုန်လုံးဟာတရုတ်ဩဇာမကင်းဘူးလို့ဆက်လို့ရပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်းကြီးလို့ရမလဲဆိုတဲ့အမြင်လေးကိုလည်းပြောပြပေးပါဦးလားခင်ဗျ။
တပ်ပြည်ပြင်းမှာလာရောက်ပြီးတော့မှပြင်းထန်ညှဉ်းနှံကြမယ်၊လောက်ကန်ကြမယ်တရုတ်နိုင်ငံကစီးပွားရေးသမားတွေကိုလည်းကျွန်တော်တို့ဒီကကိုယ်လေးမြင်သာမှုရှိမရှိ နိုင်ငံကစံချိန်စံညွှန်းနဲ့ပိုက်ညီတဲ့ပြီးပွားရေးလုပ်ငန်းဟုတ်မဟုတ်နောက်အကျိုးမြတ်ဖွဲ့ဝေမှုမှာဒေသခံတွေရဲ့အကျိုးပြီးပွားကိုပုံမှုပြီးတော့မှအလေးပေးတဲ့ကိစ္စမျိုးဟုတ်မဟုတ်ဆိုတော့ချင့်ချိန်နိုင်တဲ့စွမ်းအားလိုပါတယ်အဓိကတော့ကျွန်တော်တိုင်းသားတွေမှာပူပန်အားကောင်းမှုလိုပါတယ်ပြီးပွားရေးအမြင်ရှိဖို့လိုအပ်တယ်လို့ခုနိုင်ငံရေးပါရရမှာပါလေကျွမ်းကျင်ဆန်းစပ်မှုရှိဖို့လိုအပ်တယ်လို့လည်းမြင်ပါတယ်
တက်ပြီးတော့မွန်လူငယ်တွေကနေဥဆောင်ကျင်းပခဲ့တဲ့မွန်လူငယ်များနေ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာစီကားတိုက်မြိတ်စွာကျင်းပပြုလုပ်ခဲ့ကြပါတယ်။မွန်လူငယ်များနေ့မှာမွန်လူငယ်တွေဘာတွေများမျှော်လင့်နေပြီးဘလို့ရလက်ကောင်းတွေရှိနေပါသလဲဆိုတာမိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
တောက်ထကျင်းမြောင်မွန်လူငယ်များနဲ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘိန်ကျေးရွာမှာကျင်းပရာမှာကျင်းပရရည်ရွယ်ချက်ကိုတော့ကျင်းပရေးကော်မတီဝင်မင်းကျွန်းသမကအခုလိုပြောပါတယ်။
ကနချင်းပါရဲ့ရင်ဆက်အလုံးသုံးခုရှိတယ်ဗောတခုကတော့ဒီမွန်လူငယ်နဲ့ချင်းရင်းနှီးမှုရအောင်ရဲ့နောက်တစ်ခုကဒီမွန်မျိုးသားကျိုးစီပေါ်တဲ့အတူတူကပေါင်းလုံးဆောင်ရရဲ့တတရားတခုကကြမွန်လူလူမျိုးအချင်းချင်းအားလုံးညွှန်ကြဖို့ဆိုတာဒီခန္ဓာချင်းပါရတဲ့အကြောင်းရင်းပဲ
မွန်လူငယ်များနဲ့ခန္ဓာမှာခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာရင်းဆိုင်ကြုံတွေ့နေရတဲ့ပညာရေးမွန်လူငယ်များနဲ့ခေါင်းဆောင်မှုမွန်လူငယ်များနဲ့အလောက်ကန်ခွေးလန်းမွန်လူငယ်များနဲ့ယဉ်ကျေးမှုဆွေးနွေးပွဲကိုလည်းကျင်းပခဲ့တယ်လို့မင်းကျွန်းသမကပြောပါရယ်မွန်လူငယ်များနဲ့ခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာအချင်းချင်းချိတ်ဆက်မိကြပြီးယုံကြည်မှုတည်ဆောက်နိုင်တဲ့ရက်လက်ကောင်းတွေရှိစေတယ်လို့မွန်လူငယ်များနဲ့ခန္ဓာတက်ရောက်ခဲ့တဲ့မိမရမိုးကပြောပါရယ်
ကျမတို့မသိသေးတဲ့တခြားလူငယ်ဖွဲ့တွေပြီးတော့သူတို့လူမျိုးပေါ့ကျမတို့အချင်းချင်း network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေဒီမြတ်မြတ်နဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
ဒီဇင်ဘာ28ရက်နေ့တွင်ကြားရောက်တဲ့သောက်ထကျေမြောင်မွန်လူငယ်များနဲ့ခန်းနာမှာမွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတီးတီးကမွန်လူငယ်3,000ကျော်တက်ရောက်ကြတယ်လို့ကျင်းမရေးကော်မတီကပြောပါရယ်မွန်လူငယ်များနဲ့ခန်းနာမှာဒေသတီးတီးကမွန်လူငယ်တွေတွေ့ဆုံခွေးရပြီးတော့မွန်လူငယ်တွေရဲ့အင်အားမြင်တွေ့ရတယ်လို့လည်းမွန်မျိုးသမီးမိနန္ဒာကပြောပါရယ
်ခုလိုမြင်တွေ့ရတာအရောက်ပြောတယ်ပြီးတော့လူငယ်တွေရဲ့အင်အားတစ်ခုပါပေါ့နော်အနာဂတ်အတွက်ဒီမွန်လူမျိုးတွေအတွက်တကယ်ကိုအားတရဖြစ်မယ်လို့ယုံကြည်တယ်
တောက်ထကျိန်မွန်လူငယ်များနဲ့ခန္ဓာမှာလူငယ်များတွေ့ဆုံဆွေးနွေးအမြင်ပြည့်မှုစီစဉ်ပြီးစားပေဟောပြောပွဲယဉ်ကျေးမှုကပွဲတွေနဲ့မွန်သေးဂီတပြောပြမှုစီစဉ်တွေလည်းပါဝင်ခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့မွန်လူငယ်များနဲ့ဖြစ်သတ်မှတ်တာဟာ2012ခုနှစ်တတိယကျိန်မြောက်မွန်လူငယ်များနှီးနှောပြည့်ပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာလ29ကနေ29ရက်နေ့အထိ3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းသတင်းလွှာစီစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။သောတာရှင်များရှင်အခုဆိုရင်2015ကနေ2016ကိုကူးပြောင်းတဲ့နှစ်ကူးစာအချိန်ဖြစ်ပါတယ်။ဒီနှစ်ကူးမှာ VOA ချစ်တဲ့မြန်မာပြည်သူပြည်သားတွေအတွက်မင်္ဂလာရှိတဲ့နှစ်၊ကျန်းမာပျော်ရွှင်ပြီးတော့ဘေးရန်ရယ်ကင်းတဲ့နှစ်၊နိုင်ငံရေးစီးပွားရေးလူမှုရေးပညာရေးအစအစအရာရာဖြစ်ထွန်းတိုးတက်တဲ့နှစ်ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့အဆိုတော် Maria Carey တည်ဆိုထားတဲ့ Online Sign တခြင်းလေးကိုလက်ဆောင်ပါလိုက်ပါတယ်ရှင်။
Should old acquaintance be forgot and never brought to mind? Should old acquaintance be forgot and old anxiety for old anxiety, my dear?
We'll take.
Does anybody really know the words? Might as well sing along.
Happy New Year, baby. Should old acquaintance be forgot and never brought to mind? Should old acquaintance be forgot and then old lang syne?
တော်ရရှင်နေရှင်လန်းချမ်းမြေ့နိုင်ကြပါစေရှင် VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျဉ်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်အခုချိန်ကမြန်မာနိုင်ငံမှာ2015နှစ်ဟောင်းကုန်လို့နှစ်ကနှစ်တည်းအခါသမယဖြစ်ပါတယ်2016နှစ်ကူးတော်မယ့်အချိန်မှာ American ပြည်ထောင်စုကမြန်မာနိုင်ငံမှာမချခင်ချက်အုပ်တမဲ့လွတ်လပ်ရေးနေ့အတွက်တဝန်လွှာပေးပို့ခဲ့ပါတယ်။ January 4ရက်နေ့မှာချက်အုပ်တဲ့မြန်မာနိုင်ငံလွတ်လပ်ရေးအတွက်သမ္မတ Obama နဲ့ American ပြည်သူများကိုစားဆုတောင်းမြတ်တာပို့တာကြောင်း American နိုင်ငံရဲ့ဝန်ကြီး John Kerry ကအကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတာပါ။ကဘာတဝန်းကပြည်သူအများစုဟာပွဲတော်တွေလုပ်ပြီးနှစ်တကူကြိုးစားနေကြတဲ့အချိန်မှာတချို့နေရာတွေမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်မှာဆိုရင်လည်းအတွက်နှစ်တကူအကြိုပွဲတွေကိုဖျက်သိမ်းထားပါတယ်။ဂျာမနီနိုင်ငံမှာအကြမ်းဖက်သမားတွေတိုက်ခိုက်ဖို့ကြံစည်တဲ့လက္ခဏာတွေတွေ့ရတဲ့အတွက်ယထာဘူတာရုံနှစ်ခုမှာလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပြီးယထာပြေးဆွဲမှုဒီနှစ်ခုကိုလည်းရပ်ပစ်ခဲ့တာပါ။ကမ္ဘာအကြီးဆုံးနှစ်တကူမီရှူမိဘန်းဖောက်တဲ့နေရာတစ်နေရာဖြစ်တဲ့အာရဗ်စော်ဘွားများနိုင်ငံဒူဘိုင်းမှာချက်တပရင်းနေနှောင်းပိုင်းကအထက်ပေါင်း63တပ်ပါတဲ့ address hotel မှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်လူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းစေခဲ့ပါတယ်နှစ်တကူပွဲတော်အတွက်ဒူဘိုင်းမှာလူပေါင်းတန်းချီပြီးရောက်နေခြင်းမှာအခုလိုမီးလောင်မှုဖြစ်ပွားခဲ့တာပါအနည်းဆုံးလူပေါင်း14ဦးလောက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အာရဗ်စော်ဘွားများနိုင်ငံအာဏာပိုင်တွေကတော့အခုမိကို90ရာခိုင်နှုန်းလောက်ငြိမ့်သက်နိုင်ပြီလို့ပြောပါတယ်။မိကအခုထိလောင်ကျွမ်းဆဲဖြစ်ပြီးဘာကြောင့်စတင်လောင်ကျွမ်းလဲဆိုတာမသိရသေးပါဘူး။2013ဘာသာဆရာမယုံကြည်တဲ့ဘလော့ဂါတူတက်ဖြတ်ခဲ့မှုနဲ့ဆက်ဆံနေတဲ့နှုတ်ကိုချက်တပရင်းတွေကဘင်္ဂလားဒေ့ရှ်နိုင်ငံတရားရုံးကထေရန်ချမှတ်လိုက်ပါတယ်
။ Happy New Year! Happy New Year!
ဒီနေ့စီစဉ်ထုတ်လုပ်ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒါရမန်ဖြစ်ပါတယ်။ကျမကတော့နနာချမ်းပါရှင်။ VOA သောရရှင်တွေအတွက်မင်္ဂလာရှိတဲ့နှစ်သက်အခါသမယဖြစ်ပါစေ။ကျမရေးစီးပွားရေးအစအစအရာရာအဆင်ပြေပြီးလူရင်းဆန္ဒတွေပြေဝကြတဲ့2016ခုနှစ်ကြီးဖြစ်ပါစေ။ VOA ကိုလည်းအရင်ကလိုရောအခုလိုရောဆက်လက်အားပေးနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ရှင်။
This program has come to you from the Voice of America, Washington.